အရှမှာပထမဆုံးနိုင်ငံအဖြစ်စင်ကာပူနိုင်ငံက Pfizer BioNTech COVID-19 ကာကွယ်ဆေးကိုမနေ့တနင်္လာနေ့ကလက်ခံရရှိခဲ့ပါတယ်။ဗြိတိန်နဲ့ American နိုင်ငံတွေနေတူစင်ကာပူနိုင်ငံကလည်း COVID-19 ကာကွယ်ဆေးအရေးပေါ်အသုံးပြုခွင့်ကိုပြီးခဲ့တဲ့အပတ်လုံးကခွင့်ပြုခဲ့တာဖြစ်ပါတယ်။ပထမတော့ကာကွယ်ဆေးတွေစင်ကာပူကိုရောက်လာတာကိုတွေ့ရလို့ဝမ်းမြောက်ပြီးကြောင်းစင်ကာပူဝန်ကြီးချုပ်လီရှန်လုံးက Facebook စာမျက်နှာမှာရေးသားခဲ့ပါတယ်။လူရေ 9.8 သန်းရှိတဲ့စင်ကာပူနိုင်ငံမှာကနဦးစစ်ထုတ်ခံမဲ့သူတွေအထက်သူလဲပါဝင်မယ်လို့အသက်68နှစ်ရှိပြီဖြစ်တဲ့ဝန်ကြီးချုပ်လီကပြောကြောင်း Reddit သတင်းတပုတ်မှာပါရှိပါတယ်။